ညနေခင်းမှာသွားရရှင်များရှင်2019ခုနှစ်မတ်လ15ရက်တောက်ချာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ19 နဲ့ 25 တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မူကကျွန်မစုမုံပါရှင်
။ကျွန်တော်အောင်လင်ဦးကဒီညနေနားဆင်ရမယ့်သတင်းတွေမှာတော့နယူးဇီလန်နိုင်ငံကမွတ်စလင်ဘလီနှစ်ခုမှလူပေါင်း49ယောက်သေဆုံးခဲ့တဲ့ချမ်းဖက်ဝါရီရဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတန်ရရှိသူကိုလူသတ်မှုနဲ့ဆွဲချက်တင်လိုက်ပါရယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မှုနဲ့အတူကြီးညာပြီးတော့မှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့ရခိုင်ပြည်နယ်ထဲမှာမြမတက်မတော်နဲ့ရခိုင်လက်နက်ကိုင်တပ် A တို့ကြားမှာတိုက်ပွဲတွေပိုပြီးတော့မှပြင်းထန်လာသလိုတန်ရရနဲ့ဖမ်းဆီးနေတဲ့အရက်သားတွေပိုများလာပါတယ်။စစ်ဘေးရှောင်ပြည်သူတွေကလည်းတောင်းနဲ့ချီလာပြီးဖြစ်ပါတယ်။ဒါကြောင့်မလို့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအတွက်အထောက်ကူပြုကော်မတီတက်ကိုနိုင်ငံတော်တမရယုံကနေပြီးဖွဲ့စည်းလိုက်ပါတယ်။ဒီကော်မတီဟာတကယ်ပဲထိထိရောက်ရောက်ဆောင်ရွက်နိုင်မယ့်အခြေအနေရှိပါရဲ့လား။
ပါမတခိုင်ပြဿနာကိုတင်ပိုကိုချော့ချနိုင်တဲ့အဖြေချနိုင်တဲ့လမ်းကြောင်းတွေရစရာကြောင်းလည်းပါမရှိဘူး။ပိုဆိုးတဲ့ချက်တစ်ချက်ကပါလဲဆိုတော့အစိုးရရဲ့ policy တွေကို
ကော်မတီထဲမှာသူကိုရဲ့အမြင်စီးရင်ပါလာခဲ့ပေမဲ့ကိုတိုင်းမသိပါဘူးဆိုပြီးတော့ပြောဆိုလိုက်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလာစောပါရှင်။ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက် NCA အဖြစ်ရဲ့လက်မှတ်ရေးမထိုးထားရသေးတဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့ညီညာရေးလုပ်ငန်းစဉ်ဆွေးနွေးဖို့ဖိတ်ကြားထားပါတယ်။အဖွဲ့စည်းအများစုကတော့တက်ရောက်နိုင်ပွဲရှိပါတယ်။စတဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညက်နေကြီးရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။နယူးဇီလန်နိုင်ငံကမွတ်စလင်ဘလီနှစ်ခုမှလူပေါင်း49ယောက်သေဆုံးခဲ့ရတဲ့ချမ်းဖက်ဝါရီရဲ့တက်ခိုက်မှုနဲ့ဆက်နွယ်ပြီးတန်ရရှိသူကိုလူသတ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။တရားစွဲခံသူကိုစီရင်နေမှာရုံးထုတ်မယ်လို့လည်းရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးမိုက်ပေါ်ရှာပြောပါရယ်။ရဲတပ်ဖွဲ့ကတရားစွဲခံခဲ့ရသူရဲ့အမည်ကိုထုတ်မပြောရင်လည်းနယူးဇီလန်ရုပ်မြင်သံညဌာန TVNZ ကတော့တနတ်သမားဩစတြေးလျနိုင်ငံကနယူးဆော့သ်ဝေ့ပြည်နယ်ဂရက်ဖ်တန်မြို့ကအသက်28နှစ်အရွယ်ဘရန်တန်တာရန့်ဆိုသူဖြစ်တဲ့အကြောင်းပြောဆိုထားပါ။အော်စတြေးလျအစိုးရတာဝန်ရှိသူတွေကလည်းတနတ်သမားကအော်စတြေးလျနိုင်ငံသားဖြစ်တဲ့အကြောင်းအတည်ပြုထားပါတယ်။တခိုင်မှုနဲ့ဆက်နွယ်ပြီးအမျိုးသား3ဦးနဲ့အမျိုးသမီး2ဦးကိုဖမ်းဆီးထားပြီးတန်ရရှိသူတွေအားလုံးဟာလုံခြုံရေးအတွက်စောင့်ကြည့်ခံရလို့ရှိမှမပါဘူးလို့လည်းနယူးဇီလန်ဝန်ကြီးချုပ်ဂျက်ဆန်ဒါအာရန်ကပြောဆိုထားပါတယ်။ဖမ်းဆီးခဲ့ရတဲ့သူတွေတဲက2ဦးကတော့တခိုင်မှုနဲ့ပတ်သက်မှုမရှိဘူးလို့လည်းရဲတပ်ဖွဲ့ကပြောဆိုထားတယ်လို့ကျန်တဲ့ဦးကတော့စစ်ဆေးနေတဲ့အကြောင်းပြောဆိုထားပါဖက်စီထားသူတွေနဲ့ပတ်သက်ပြီးနယူးဇီလန်နဲ့ဩစတြေးလျလူမျိုးအာဏာပိုင်နေထံမှာအချက်အလက်တွေမရှိဘူးလို့လည်းနယူးဇီလန်ရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးကပြောဆိုထားပါတယ်။တခိုင်မှုအတွင်းဗလီတစ်ခုထဲမှာလည်း42ယောက်သေပြီးတနက်တရာတွေကြောင့်စစ်ကူတာပေးနေရသူ48ယောက်ထဲမှာတော့ငယ်ရွယ်တဲ့ကလေးတွေလည်းပါဝင်ကြောင်းပြောဆိုထားပါတယ်။ဗလီနှစ်ခုစလုံးမှာစာရင်းတင်လောက်လက်နက်တွေအများများဖက်စီမိခဲ့တယ်လို့လည်းပြောပါတယ်။ဝန်ကြီးချုပ်ကတော့အရင်ကမကြုံဘူးခဲ့တဲ့တက်ခိုက်မှုဖြစ်နေပြောဆိုခဲ့ပါတယ်။တက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်နယူးဇီလန်မှာအချမ်းဖက်တက်ခတ်မှုအနေနဲ့ကိုလည်း3ပေးစင်တွုံးမြင့်ထားပါတယ်ဖြစ်ခတ်မှုကတော့တနတ်သမားကတက်ခတ်မှုကျွလွန်နေတဲ့အချိန်မှာပဲလူမှုကွန်ရက်မှာတိုက်ရိုက်ထုတ်လွှင့်ခဲ့တာပါရက်စက်လုံးနဲ့တက်ခတ်မှုကိုဗီဒီယိုကိုတော့နောက်ပိုင်းမှာလူမှုကွန်ရက်ပေါ်ကနေဖယ်ရှားခိုင်းခဲ့ပါတယ်
အမေရိကန်နောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတိုင်းကောင်မဲ့အသုံးစရအောင်တမရအရေးပေါ်အခြေအနေကြီးညာထားတာကိုပယ်ချတဲ့ဥပဒေကြမ်းကိုလွှတ်တော်မှာအတည်ပြုခဲ့ပြီးတဲ့နောက်မှာတမရဒေါ်နယ်ထရမ့်ကဗီဒီယိုအနာသုံးပယ်ချမယ်လို့တုံ့ပြန်လိုက်ပါတယ်။တမရရဲ့ကြီးညာချက်ကိုပယ်ချတဲ့ဥပဒေကြမ်းကိုအထက်လွှတ်တော်မှာဂျာတာရင်းကမဲခွဲခဲ့တာမှာထောက်ခံမဲ59မဲကန့်ကွက်မဲ41မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။တမရရဲ့ Republican Party ဝင်အမတ်တချို့ကိုယ်တိုင်ကမထောက်ခံနိုင်တဲ့ဘက်ကနေမဲပေးခဲ့ကြတာဖြစ်ပါတယ်။ဒီဥပဒေကြမ်းကိုအောက်လွှတ်တော်မှာအတည်ပြုပြီးသားဖြစ်ပါတယ်။အထက်လွှတ်တော်မှာအတည်ပြုလိုက်တဲ့သတင်းထွက်လာပြီးမကြခင်မှာပဲတမရကဗီဒီယိုအာဏာသုံးပယ်ချမယ်လို့ Twitter လူမှုကွန်ရက်ပေါ်မှာတုံ့ပြန်ခဲ့ပါတယ်။တမရရဲ့ဗီဒီယိုကိုပယ်ချနိုင်ဖို့လွှတ်တော်အမတ်3ပုံ2ပုံရဲ့မဲလိုအပ်တာမို့လွှတ်တော်နှစ်ရက်လုံးမှာဗီဒီယိုကိုပယ်ချနိုင်လောက်တဲ့မဲအများစုရနိုင်မှာမဟုတ်ပါဘူး။တတိုင်းကာစိတ်သဘောမတူနိုင်တာကြောင့်ဒီနှစ်ဆန်းပိုင်းကအစိုးရလုပ်ငန်းတွေရပ်ဆိုင်းခဲ့ရတဲ့အထိဖြစ်ခဲ့ပြီးတဲ့နောက်လွှတ်တော်ကနေဆက်အတားအဆီးအတွက်အသုံးစိတ်တချို့အတည်ပြုပေးခဲ့ပါတယ်။ဒါပေမဲ့သမရတောင်းနေတဲ့ပမာဏမဟုတ်တာကြောင့်သမရကအရေးပေါ်အခြေအနေကြီးညာပြီးတော့အသုံးစိတ်ရအောင်ကြိုးစားခဲ့တာပါ။အခုလိုဆောင်ရွက်တာဟာဖွဲ့စည်းပုံနဲ့မညီဘူးလို့ဆိုပြီးပြည်내အစိုးရတချို့ကလည်းသမရအပေါ်တရားစွဲထားကြပါတယ်။အရေးပေါ်အခြေအနေကြီးညာတဲ့အပေါ် Republican အမတ်အများစုကထောက်ခံနေကြပေမဲ့လွှတ်တော်ကအတည်ပြုတဲ့ဥပဒေကြမ်းကိုသမရကဗီတိုတုံးပယ်ချလိုက်ရင်နောက်မှဒီလိုမျိုးတွေဆက်လုပ်လာမှာကိုအမတ်တွေကစိုးရိမ်နေကြပါတယ်။
အမေရိကန်နဲ့တာလီဘန်သဘောနေချညီညွတ်ဆွေးနွေးမှုတွေဟာဆက်စုပ်နှစ်တွေတွင်အာဖဂန်နိုင်ငံမှာညီညွတ်ရနိုင်မဲ့လမ်းစာတစ်ခုဖြစ်အမေရိကန်ဆွေးရတာဝန်ရှိသူတွေဘက်ကပြောဆိုနေပါရဲ့။ဒါပေမဲ့အာဖဂန်ဆွေးရမှာအဓိကနေရာယူထားသူတွေချို့ရဲ့မှတ်ချက်တွေမှာတော့အမေရိကန်နဲ့အာဖဂန်ဆွေးရကြားသဘောထားကွဲလွဲနေတာတွေကိုလည်းတွေ့မြင်နေကြရတာပါ။ဝါရှင်တန်မှာပုံတွင်းတွေနဲ့ကြာသာပြင်းတွေတုန်းကဆွေးနွေးခဲ့တဲ့အာဖဂန်မျိုးသားလူမျိုးအချင်းပိပုဂ္ဂိုလ်ဟမ်ဒူလာမိုဟက်ကတော့အမေရိကန်ရဲ့ဆွေးနွေးမှုမဟာဗျူဟာပုံစံဟာကုန်သက်ကရှိရှိအငြင်းခံတဲ့အဆင့်ထက်မပိုဘူးလို့ဝေဖန်လိုက်တာပါ။ကျမညီငယ်ဆွေးနွေးမှုတွေမှာအာဖဂန်ပြည်သူတွေဖိပက်ခံရပြီးပွင့်လင်းမြင်သာမှုမရှိကြောင်းလဲအမေရိကန်ဆိုင်ရာအာဖဂန်သံတမန်ကြီးတာဝန်ယူခဲ့ဘူးတဲ့မိုဟက်ကမနေ့တုန်းကပဲဒိန်းနောက်တွေကိုပြောဆိုသွားပါတယ်။အမေရိကန်ဘက်ကဆွေးနွေးညှိနှိုင်းမှုတွေမှာဦးဆောင်နေတဲ့ဇန်မေခါလီဇာကလည်းလက်တွေ့ညီငယ်ရေးတဲ့ပုဂ္ဂိုလ်ရေးအောင်မြင်မှုကိုဦးစားပေးနေတယ်ဆိုပြီးဝေဖန်ခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ညီဌာနကတော့ဝေဖန်မှုပေါ်မှာပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ခဲ့ပြီးအမေရိကန်ဆွေးရရဲ့မချေနှက်ချက်ကိုလည်းအတိပြေးခဲ့တဲ့အကြောင်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်။
Ethiopian လေကြောင်းလိုင်းပိုင်း737 Max 8လေယာဉ်တနင်္ဂနွေနေ့ကပြတ်ကျခဲ့ပြီးတဲ့နောက်နိုင်ငံအားလုံးနှိပါကဒီအမျိုးအစားလေယာဉ်တွေကြံတန်းမှုကိုရပ်တန့်ချထားချိန်မှာမှားထားကြတဲ့737 Max လေယာဉ်အစ်စ်တွေပေးပို့တာကိုစိုက်ထားမယ်လို့ Boeing ကုမ္ပဏီကကြေညာရင်းနှီးကကြေညာခဲ့ပါတယ်။ Boeing ကုမ္ပဏီအတွက်အဓိကဖြစ်တဲ့737 Max လေယာဉ်အစ်စ်တွေကိုဆက်ပြီးထုတ်လုပ်နေမှာဖြစ်ပေမဲ့လေယာဉ်အတွက် software အစ်စ်တက်ဆင်ဆက်တက်မှုတွေလုပ်တာအပြင် Ethiopian လေကြောင်းလိုင်းလေယာဉ်ဘာကြောင့်ပြတ်ကျခဲ့ရတယ်လဲဆိုတာအဖြစ်မသိရခင်မှာလေယာဉ်အစ်စ်တွေပေးပို့တာကိုရပ်ထားမှာဖြစ်ပါတယ်။ Indonesia လိုင်းရန်လေကြောင်းလိုင်းကလေယာဉ်နဲ့ Ethiopian လေကြောင်းလိုင်းကလေယာဉ်တို့၅လအတွင်းမှာပြတ်ကျခဲ့တဲ့ပုံစံဆင်တူနေတာကြောင့်Boeing 737 Max အမျိုးအစားလေယာဉ်တွေပြန်တက်မှုကို American အပါအဝင်နိုင်ငံတော်တော်များများမှရှင်းနာထားပါတယ်။ပြတ်ကျခဲ့တဲ့ Ethiopian လေယာဉ်ရဲ့လေယာဉ်ပြန်တက်မှုအချက်အလက်နဲ့အသံမှတ်တမ်းတင် Black Box တွေကိုပြင်သစ်လေကြောင်းလိုင်းကျွမ်းကျင်သူတွေစတင်စစ်ဆေးနေကြပါပြီ။အဒစ်စဘာဘာလေဆိပ်ကနေပြန်တက်ပြီး6မိနစ်အကြာမှလေယာဉ်ပြတ်ကျခဲ့မှုကြောင့်လေယာဉ်ပေါ်ပါသွားသူ159ယောက်လုံးသေဆုံးခဲ့ပါတယ်။အောက်တိုဘာလတုန်းကလည်းလိုင်းရန်လေကြောင်းပိုင်း737 Max လေယာဉ်ဂျကာတာလေဆိပ်ကပြန်တက်ပြီးမကြခင်မှာပဲဂျာဗာပြင်လဲတဲ့ပြတ်ကျလို့189ယောက်လုံးသေဆုံးခဲ့ပါတယ်။အဲ့ဒီလေယာဉ်ဘာကြောင့်ပြတ်ကျရတယ်လဲဆိုတာစုံစမ်းနေတဲ့စုံစမ်းမှုအစီရင်ခံစာကိုအရင်ခန့်မှန်းထားတာထဲဆော်ပြီးတော့ဇူလိုင်ဒါမှမဟုတ်ဩဂတ်လလောက်မှာထုတ်ပြန်နိုင်အောင်စူးစမ်းနေတယ်လို့အင်ဒိုနီးရှားလေကြောင်းလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068ညဆိုင်းတိုမီတာ19 kHz 15569နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချာနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တယ်လီဖုန်းမျိုးကိုရော့ကက်ဒုံးနှစ်ဆင့်နဲ့ပြစ်ခတ်ခံခဲ့ရပြီးတဲ့နောက်အစ္စရေးစစ်တပ်ကအချက်ဖက်သမားတွေရှိနေတယ်လို့ဆိုရဲဂါဇာဒေသကပြစ်မှတ်တွေကိုရော့ကက်တွေနဲ့မင်းညာပိုင်းမှာပဲပြစ်ခတ်ခဲ့ပါတယ်။အစ္စရေးစစ်တပ်ကသတင်းသေးစိတ်မထုတ်ပြန်ပေမဲ့ဂါဇာဒေသတောင်ပိုင်းခံယူနေစစ်ကောင်ကိုရော့ကက်တွေထိမှန်ခဲ့တဲ့အကြောင်းပါလက်စတိုင်းမီဒီယာတွေကဖော်ပြခဲ့ကြတာပါ။ဒီကိစ္စသုံးမှုသတင်းတွေတော့မကြားသေးပါဘူး။အစောပိုင်းမှာတယ်လီဖုန်းမျိုးကိုဂါဇာဒေသဘက်ကနေရော့ကက်ဒုံးနှစ်ဆင့်နဲ့ပြစ်ခတ်ရမှာတော့လေယောင်ရန်သတိပေးအိုဝဲဆွဲတဲ့နေလဲထွက်ပေါ်ခဲ့ပါတယ်။ရော့ကက်ဒုံးနှစ်ဆင့်ကိုတော့အစ္စရေးရဲ့ Iron Dome Missile တုံးရန်ကာဝေးစနစ်ကဟန်တာနိုင်ခဲ့ပြီးဒီစင်းကတော့မြေပေါ်ကျရောက်ခဲ့တဲ့ပုံရတဲ့အကြောင်းစစ်တပ်ကပြောခဲ့တာပါ။အစ္စရေးဘက်ကရော့ကက်နဲ့ပြစ်တာဘယ်အဖွဲ့လက်ချက်လဲဆိုတာရှင်းရှင်းလင်းလင်းမရှိသလိုဂါဇာဒေသမှာအုပ်ချုပ်နေတဲ့ Hamas အဖွဲ့နဲ့ Islamic Jihad အဖွဲ့တို့ကလည်းသူတို့လက်ချက်မဟုတ်တဲ့အကြောင်းငြင်းဆန်ထားပါတယ်။တကယ်မှုတွေ Hamas အဖွဲ့မှာတာဝန်ရှိတယ်လို့အစ္စရေးအစိုးရတာဝန်ရှိသူတချို့ကတော့မနေ့နောက်ပိုင်းအရေးပေါ်လူညုံရေးစီးပွဲမှာပြောဆိုခဲ့ကြပါတယ်။
ဖင်နီဇွေးလာသမ္မတနီကိုလတ်စ်မဒူရိုအပေါ်တရုတ်နဲ့ရုရှားနိုင်ငံတို့ကမထောက်ခံဘူးလို့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုင်ဒိုကကရာကတ်စ်မြို့တော်မှာကြားသာပေးနေကလူလူစုဝဲတစ်ခုမှပြောကြားခဲ့ပါတယ်။ဒီနှစ်နိုင်ငံဟာနိုင်ငံထဲမှာရှိတဲ့သူတို့စီးပွားရေးအကျိုးစီးပွားရေးအတွက်ဆောင်ရွက်နေတာသာဖြစ်တယ်လို့သူကိုယ်သူကြားဖြတ်သမ္မတအဖြစ်ကြေညာထားတဲ့ Guaido ကပြောခဲ့တာဖြစ်ပါတယ်။ America အပါအဝင်အနောက်နိုင်ငံအများစုကသူ့အပေါ်ထောက်ခံတယ်လို့တရားဝင်ပြောကြားထားပေမဲ့ Russia နဲ့တရုတ်တို့က Maduro ကိုထောက်ခံတယ်လို့ပြောထားကြတာပါ။တရုတ်နဲ့ Russia တို့ကသူတို့အကျိုးစီးပွားအတွက်လုပ်နေတာကိုသူကောင်းကောင်းနားလည်ပါတယ်လို့ Juan Guaido ကဆိုပါတယ်။ရေနံပေါ်ကျွေဝါတဲ့ Venezuela နိုင်ငံရဲ့ရေနံပေးငွေချေးတဲ့သဘောတူညီချက်အရတရုတ်ကပြီးခဲ့တဲ့10နှစ်အတွင်းမှာ Venezuela ကိုဒေါ်လာဘီလီယံ50ကျော်ငွေချေးထားပါတယ်။အလားတူ Russia နိုင်ငံကလည်းပူးတွဲရင်းနဲ့တူးဖော်ရေးအတွက်ဒေါ်လာဘီလီယံနဲ့ချီတဲ့သဘောတူစာချုပ်ချုပ်ဆိုထားပါတယ်။နိုင်ငံထဲမှာအစားအသောက်တောက်သုံးရင်နဲ့လျှက်စစ်မီပြတ်နေပေမဲ့မဒူရိုကတော့အာနာဆင်းပေးဖို့ညှင်းဆန်နေတဲ့အပြင်အခုလိုဖြစ်နေတာကသူ့စီကအာနာသိမ်းဖို့အမေရိကန်ကပူးပေါင်းကြံစီလုပ်နေတာလို့ပြောပါရရှင်။
အမေရိကန်ဘက်ကလက်ရောမှုတွေမရှိခဲ့ရင်ဆွေးနွေးမှုတွေကိုဆန်းကန်ထားဖို့မြောက်ကိုရီးယားကစဉ်းစားနေပြီးမစ်ဆိုင်းတုံးနဲ့နျူကလ িয়ার ဆန်တက်မှုတွေမလုပ်ဖို့တားမြစ်ထားတာကိုလည်းပြန်စဉ်းစားအောင်စဉ်းစားသွားမယ်ကြောင်းမြောက်ကိုရီးယားစစ်မြေတပ်တွေကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းရဲ့ပြီးခဲ့လာတဲ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲပြတ်ခဲ့တဲ့ပုံမှာလည်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုဆွန်ဝေကအမေရိကန်ကိုပြစ်တင်ခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့အမျိုးသားလူညုံရေးအချံပီဂျွန်ပေါ်တန်တို့ဟာရန်လိုပြီးမယုံကြည်တဲ့အခြေအနေတွေကိုဖန်တီးခဲ့ကြကြောင်းခေါင်းဆောင်နှူးရဲ့အပြုသဘောဆွေးနွေးညှိနှိုင်းမှုကြိုးပမ်းမှုတွေမှာဟန်တာဖြစ်ခဲ့ကြကြောင်းလည်းပြည်ရန်မျိုးတော်မှာဒင်းတောက်တွေကိုပြောခဲ့ကြကြောင်းဒင်းတွေကဖော်ပြနေတာပါ။နျူကလ িয়ার နဲ့ဖြစ်တဲ့အမေရိကန်နဲ့ဆွေးနွေးမှုအပေါ်ရပ်တည်ခြင်းနဲ့နောက်ထပ်ဆောင်းမဲ့အစီအစဉ်တွေကိုမြောက်ကိုရီးယားခေါင်းဆောင်ကမကြာခင်တရားဝင်ကြေညာဖို့ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။
အိန္ဒိယအစိုးရအုပ်ချုပ်တဲ့ကက်ရှမီးယားဒေသအပေါ်ဖေဗရူလာ14ရက်နေ့ကတိုက်ခိုက်ခဲ့တဲ့ဂျာအစ်အီမိုဟာမက်စစ်သွေးရွာအဖွဲ့ကိုတီထောင်သူမာဆူဒ်အဇာရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့ဆုံးဖြတ်လိုက်တယ်လို့ပြည်သက်အစိုးရကဒီကနေ့ကြေညာလိုက်ပါတယ်။ EU ဥရောပသမဂ္ဂရဲ့အကြမ်းဖက်ဝါဒီအဖြစ်မတင်ကားသူစီးရင်နဲ့မှမာဆူဒ်အဇာကိုသွင်းနိုင်ဖို့အတွက်ပြည်သက်နိုင်ငံကဆောင်ရွက်မယ်လို့ပြည်သက်ရဲ့ပြည်သေးရေးဗန်နာရေးနဲ့နိုင်ငံသားရေးဌာနတို့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဂျာအစ်အီမိုဟာမက်စစ်သွေးရွာအဖွဲ့ရဲ့တိုက်ခိုက်မှုအတွင်းမှာအိန္ဒိယပြည်သူစစ်တပ်ဖွဲ့ဝင်40ထက်မနည်းသေဆုံးခဲ့တာပါဒီစစ်သွေးကြွအဖွဲ့အပါအဝင်အိန္ဒိယနိုင်ငံအပေါ်တိုက်ခိုက်နေတဲ့အဖွဲ့တွေကိုနှိမ်နင်းဖို့အတွက်ပါကစ္စတန်နိုင်ငံကိုကမ္ဘာနိုင်ငံကြီးတွေကဖိအားပေးနေကြပါတယ
်တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မို့လို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamish.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြောင်းပါရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်ထဲမှာမြမတက်မတော်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့တို့ကြားမှာတိုက်ပွဲတွေပုံမှုပြင်းထန်လာနေတယ်လို့တန်တရားနဲ့ဖမ်းဆီးခံရတဲ့အရက်သားတွေလည်းပို့ပြီးတော့များလာနေပါတယ်မနေ့ကကြောက်တော်မြို့နယ်ထဲမှာဖြစ်ပွားတဲ့တိုက်ပွဲမှာတော့တက်မတော်ဘက်ကနေရွာသား၃ဦးကိုဖမ်းဆီးခဲ့တယ်လို့ AA နဲ့ဆက်သွယ်တယ်လို့ယူဆရသူတွေကလည်းဖမ်းဆီးပြီးတော့တရားစွဲဆိုခဲ့ပါတယ်ဒီရက်ပိုင်းနေ့အတွင်းမှာတော့နှစ်ဖက်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်ရတဲ့ဒေသခံရွာသားတွေလည်းတနေ့တခြားပို့ပြီးတော့မှများလာနေပါတယ်ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမနေ့ကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်အတွင်းဘုတ်တော်ကျေးရွာသား၃ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့တယ်လို့စစ်ရှောင်ဘုတ်တော်ကျေးရွာသားတွေရဲ့ပြောဆိုချက်အရသိရကြောင်းဗိုလ်မင်းကျေးရွာအုပ်ချုပ်ရေးမှူးဦးသွန်းဝင်းကပြောပါတယ
်ဘုတ်တော်ကလူခန်းတာ၃ရက်ပါ၃ရက်ပါအဘစင်တာမောင်ဦးသားနေဆန်းနောက်ပြီးတော့အဘဦးပြတဲ့ဦးသားသွန်းဝမောင်တယောက်ပါအဲနောက်အဘဦးအောင်လောက်ကဦးသားသွန်းဝတယောက်ပါသူတို့ကလည်းငါတို့ကတက်ခံရတော့တယ်လို့ပြောတယ်သူတို့ရောချင်းမှဖမ်းတာပါ
မလ12ရက်နေ့ကလည်းမင်းပြမြို့နယ်ပန်းမြောင်ကျေးရွာသဘော့စာတဲစုနေဖက်ဖြားယောဂတဲ့သူကိုစေယုံလိုက်ပို့တဲ့မြောက်ဦးမြို့နယ်ကျောင်းဆောင်ကျေးရွာနာရီကွန်ကြီးရေးဖွဲ့နဲ့ကားဆရာပေါင်း10ဦးကိုမြောက်ဦးမြို့နယ်ရဲ့နေမီခံစစ်သားတစ်ခုဖြစ်တဲ့940တိုင်းရင်းကနေပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်အဖမ်းခံရတဲ့နှစ်ဖြားယောဂတဲ့ဟာမနေ့ကတည်ဆုံသွားပြီးတော့ဂျန်ရှိတဲ့9ဦးကိုမတရားသင်ဆက်သွယ်မှုပုံမှန်နဲ့အမှုဖွင့်ထားတယ်လို့ဒီနယ်လှုပ်တော်ကိုဆက်လက်ဥထွန်းတာစိန်ကအခုလိုပြောပါတယ
်။ဆန္ဒကတော့လူနာစလမဝင်းကတော့ဒီတော့ပါပြီ။သူနှစ်ပြားကြောင်ဒီတော့တာပါ။သူတို့ကတော့အခုဒီမြောင်ဦးအချုပ်ခန်းထဲမှာပဲရှိနေပါလို့။တက်ခွန်ကြီးနေလို့ပြောပါတယ်။ခုနကလည်းမအဲ့ဒီမိသားစုဝင်တယောက်ကစစ်နေမှာပေါ့တဲ့ကျွန်တော်ကိုပြောပါလေ
။ဒီဆုံးသူလူနာလှမောင်ဝင်းဟာရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်ဆက်သူလို့သမရဘက်ကယူဆနေတာကြောင့်အခုလိုဖမ်းဆီးတာဖြစ်တယ်လို့စစ်တပ်နဲ့နေဆက်သူတွေကပြောဆိုနေပေမဲ့ကာယကံရှင်မိသားစုကတော့ဘယ်ဖွဲ့စည်းနေမှဆက်ဆက်မရှိဘူးလို့ပြောဆိုထားပါတယ်။ဒီလိုရက်သားတွေကိုဖမ်းဆီးမှုဖြစ်ရအကြောင်းရင်းကိုသိရှိဖို့သမရသတင်းမှပြန်ကြားရေးဖွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်သားချုပ်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ဒီရက်ပိုင်းတွင်ကြောက်တော်နဲ့ဘုံတို့ကျုံမြို့နယ်ဆက်မှာ AA ဖွဲ့ခူအောင်းနေတယ်လို့ယူဆရတဲ့နေရာတွေကိုတပ်မတော်ကနေလက်နက်ကြီးအပါဝင်လေကြောင်းကူနဲ့ပြစ်ခတ်တိုက်ခိုက်မှုတွေပြင်းထန်လာနေပါတယ်။တိုက်ပွဲဖြစ်ပွားရာအနီးနားရွာတွေဖြစ်တဲ့ပက်ခွက်စိတ်တဲတော်လမ်းပိတ်ခွင်ဘုတ်တော်တန်ပြင်းမီးရက်ပြင်းငပြောက်စီစတဲ့ရွာတွေကစစ်ဆောင်ရွာသား300ကျော်ဟာကြောက်တော်မြို့နယ်ပူမင်းကျေးရွာထဲမှာတိမ်းရှောင်ရောက်ရှိနေတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးသွန်းဝင်းကပြောပါတယ
်။ရွာကတော့ဖြစ်ရောက်နေပါတယ်။လူမှုရွာတော့ဟိုတော့လက်စစ်သေးတော့
ตัวเรียนเรียนแล้วก็ปวดตัวนะวะแล้วเรียนเนี่ยบ่งชาละเลยไอ้เรื่องนี้บ่งมีอะพงศ์จังนาดีพงศ์จังวะเลยเอ้ยเรื่องนี้ก็จะเอาไปเจอแล้วนะวะแล้วตัวเจ้าตัวมีเนี่ยก็การสอบอยากเที่ยวเลยสิ่งที่อยากจะเที่ยวอยากสิ่งนี้เลยลูกเจ้าตัวมีเนี่ยลูกมุกุญย์ไปยี่ปัวเวกูจะหลังนี้ก็เปลี่ยวว่าเลยจันนรกเจ้าตัวมาแล้วที่เจ้าจะเจอก็
ที่เบียดดูขาดเดียวไม่ใช่เลยที่เนี่ยจะเลยสิเดี๋ยวเนี่ยกรงตัวเองรู้อยู่กับแต่ยานี้ว่าเราที่ข้างบนเนี่ยด้วยมาที่ป้อนเนี่ยจะตายไปยาวที่ร้านที่เนี่ยยีเนี่ยลงชูยีกูว่าเช่นเช้าเนี่ยรับว่าเจียวเอาชูยีมือที่ชูกันเลยมาที่ยาเต็นสุดเว้ยมือเนี่ยสุดสวยขยันบีพันสี่ที่ยาสวยขยันรับด้วยสี่เสบาร์เลยเอ็ดลูกที่ยาด้วยเจ้าเว้ยที่มันละสามใบนุ่งอ่ะยาอุ้มอยู่เนี่ยด้วยยาก่อนเนี่ยเจียวเอาชูยีมือที่ยาจ่อ
ကျွန်တော်ကြောင်းခိုင်လုံဆောင်နဲ့ပြန်လဲတင်ပြဖို့မြို့နယ်အုပ်ချုပ်ရေးမှူးကနေဒီလဆက်သုံးရက်နေ့ရက်စွဲနဲ့ကျင်းညာချက်ထုတ်ပြန်ထားပါတယ်။တာဝန်ပြန်လဲထမ်းဆောင်ဖို့ဟာရက်ကြီးအုပ်ချုပ်ရေးမှူးတွေအတွက်လုံခြုံရေးအာမခံချက်ရှိဖို့လိုတယ်လို့တောင်းယူကြေးရအုပ်ချုပ်ရေးမှူးဦးဝေလအောင်ကပြောပါတယ်။နောက်ဆက်တဲ့မှာရတော့ပေါ်ပြထားတယ်လို့ကျွန်တော်မိမိတို့ဘဝလုံခြုံရေးတဲ့
ကျွန်တော်တို့ကတော့ဒီဘက်ကလူပေါင်း60ခုရောက်တည်ဆုံးခဲ့ရတဲ့အဖြေအခြေအနေနဲ့လမ်းညွှန်ချက်ကတော့မရှိတော့ဘူး။တာဝန်ကနေနှုတ်ဆက်ထားတဲ့မြောက်ဦးမြို့နယ်ရက်ကြီးအုပ်ချုပ်ရေးမှူးတွေအနေနဲ့မလ20ရက်နေ့ရက်ကြီးအုပ်ချုပ်ရေးဖွဲ့အစည်းအဝေးကျင်းပပြီးမှအကြောင်းပြန်သွားမှာဖြစ်ပါတယ်။ ဖေဖော်ဝါရီ28ရက်နေ့တွင်ကမြောက်ဦးမြို့နယ်ရက်ကြီးအုပ်ချုပ်ရေးမှူးလေးဦးကိုအာဏာပိုင်တွေကဖမ်းဆီးပြီးမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့ပါတယ်။အလားတူဘူတီတောင်နယ်ရဲတပ်မြို့နယ်တွင်ကအုပ်ချုပ်ရေးမှူးတွေနဲ့ရွာသားတွေကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့တာရှိသလိုဖေဖော်ဝါရီ3ရက်လည်းကြောက်တော်မြို့နယ်တွင်ကိုစစ်ဘေးသိမ်းရှောင်လာကြတဲ့ ဒီလိုမျိုးပြည်ပခါတွေပြင်းထန်နေတဲ့ရခိုင်ရေးပေါ်ကိုရှင်းလင်းနိုင်ရန်အတွက်ဒီလိုမျိုးပြည်ပခါတွေပြင်းထန်နေတဲ့ရခိုင်ရေးပေါ်ကိုရှင်းလင်းနိုင်ရန်အတွက်ဒီလိုမျိုးပြည်ပခါတွေပြင်းထန်နေတဲ့ရခိုင်ရေးပေါ်ကိုရှင်းလင်းနိုင်ရန်အတွက်ဒီလိုမျိုးပြည်ပခါတွေပြင်းထန်နေတဲ့ရခိုင်ရေးပေါ်ကိုရှင်းလင်းနိုင်ရန်အတွက်ဒီလိုမျိုးပြည်ပခါတွေပြင်းထန်နေတဲ့ရခိုင်ရေးပေါ်
ဆိုရပကကော်မတီတရားဖွဲ့စည်းလိုက်တဲ့အကြောင်းတင်ပြပေးကြပါရစေ။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီတရားကိုဖွဲ့စည်းလိုက်ကြောင်းနိုင်ငံတော်သမ္မတယုံကမတ်လ၁၄ရက်နေ့ကြာသပတေးနေ့နေ့စွဲနဲ့ထုတ်ပြန်ကြေညာလိုက်ပါရစေ။လက်နက်ကင်ပြည်ပခါရီပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်တည်ငြိမ်အေးချမ်းရေးအတွက်ဒီကော်မတီအနေနဲ့ဘာတွေများအထောက်အကူပေးနိုင်မှာလဲတကယ်ပ
ထားပြီးအဖွဲ့ဝင်14ဦးပါရခိုင်ပြည်နယ်တင်းငင်အေဂျင်စီအထောက်ကူပြုကော်မတီကိုသမရကဖွဲ့စည်းခဲ့တာပါရခိုင်ပြည်နယ်အတွင်းအေအေရခိုင်တပ်မတော်နဲ့အစိုးရစစ်တပ်တို့အကြားတိုက်ပွဲတွေပြင်းထန်နေပြီးတောင်းနဲ့ချီရဲ့ဒေတာကန်တွေထွက်ပြေးတိမ်းရှောင်နေချိန်မှာအခုလိုရခိုင်တင်းငင်အေဂျင်အောင်အထောက်ကူပြုကော်မတီကိုဖွဲ့စည်းလိုက်တာလည်းဖြစ်ပါတယ်ဒါပေမဲ့ကော်မတီဝင်အချို့ကတော့အခုလိုကော်မတီဖွဲ့စည်းမဲ့အကြောင်းကိုသူတို့ကိုတစုံတရာအကြောင်းကြားတာမရှိခဲ့ကြောင်းပြောဆိုထားပါတယ်ကော်မတီထဲမှာအမည်စင်းပါလာပေမဲ့ဒီကော်မတီဖွဲ့စည်းရတဲ့ပတ်သက်ပြီးသူဘာမှမသိရတဲ့အကြောင်းတည်သူလွတ်တော်ကိုယ်စားလှယ်ဦးလှစောက VOE ကိုပြောပါတယ
်အဲ့တော့ကျွန်တော်ပေါ်မှာခုလည်းဘာမှလည်းဆက်ပြောတာလည်းမရှိဘူးဟောအစီဝေးပဲနဲ့လုံမလဲဘာလို့ရမလဲဘာတောင်းဝန်ယူရမလဲဆိုလည်းဘာမှကျွန်တော်ပြောထားတာလည်းမရှိဘူးအဲ့ဒီပါထဲမှာပါတဲ့ဟိုလူဟာတွေကိုတွေ့လိုက်တဲ့အခါကျတော့လေအဖရိကလုပ်ငန်းတွေပဲဘာမှတခိုင်ပြဿနာကိုတင်ပိုကိုရှော့ချနိုင်တဲ့အဖြေချနိုင်တဲ့လမ်းကြောင်းတွေရစရာတောင်းလည်းဘာမှမရှိဘူးပိုးဆိုးတဲ့ချက်ချက်ကပါလဲဆိုတော့အစိုးရရဲ့ policy တွေကိုရှင်းပြရမယ်ဆိုတော့ပါတယ်အဲ့တော့ကျွန်တော်ကအစိုးရရဲ့လူလည်းမဟုတ်ဘူး NLD ပါတီဝင်လည်းမဟုတ်ဘူးကျွန်တော်ဝန်ကြီးလည်းမဟုတ်ဘူးတော့တာဝန်ရှိတဲ့လူလည်းမဟုတ်ဘူးတိုင်းရင်းသားပါတီတစ်ခုကလူတစ်ယောက်ပဲအဲ့တော့ကျွန်တော်တိုင်းရင်းသားပါတီတစ်ယောက်ကလူတစ်ယောက်က NLD အစိုးရနဲ့အခုလောလောဆယ်ဘီကမ်ဘီကမ်ဘအနာရနဲ့ကက်ဘိနက်ရဲ့ policy ကိုကျွန်တော်ရှင်းပြရတာကြောင့်ဘာမှမရှိဘူးအဲ့တော့ဒီလောက်အစိုးရရဲ့စီမံခန့်ခွဲမှုညံဖြစ်တဲ့အကြောင်းပြည်တွင်းဆရာမကြည့်သိမဲ့ကြီးမားလာတဲ့ဟာကိုကျွန်တော်ကအစိုးရရဲ့မူဝါဒတွေကိုလို့တော့ရှင်းပြမှာလေဒါဟာကျွန်တော်တို့တော်တော်ခက်ခဲပဲအဲ့တော့ဒီတာဝန်ကိုလည်းကျွန်တော်ထမ်းဆောင်လိုက်ပြအကြောင်းမရှိဘူ
းကော်မတီအနေနဲ့ရခိုင်ပြည်နယ်ငြိမ်းချမ်းရေးအတွက်ပြည်နယ်တွင်းကွင်းဆင်းလေ့လာတာတွေတွေ့တဲ့တွေ့တိုက်သူတွေနဲ့တွေ့ဆုံပြီးနိုင်ငံတော်အစိုးရရဲ့မူဝါဒတွေကိုကြဲကြဲပြန်ပြန်ရှင်းလင်းတင်ပြတာလိုအပ်တဲ့အကြံဉာဏ်တွေရယူတင်ပြတာပြည်နယ်အစိုးရအဖွဲ့လွှတ်တော်နဲ့ပြည်သူတွေအကြားလိုအပ်တဲ့စိတ်ဆက်ညှိနှိုင်းမှုတွေလှုပ်ဆောင်သွားဖို့ဖြစ်တယ်လို့သမရရဲ့ကြေညာချက်ထဲမှာတော့ဖော်ပြထားပါတယ်အခုလိုကော်မတီဖွဲ့စည်းတဲ့အပေါ်မှာအကောင်းမြင်ပေမဲ့လို့ လက်ရှိရခိုင်ပြည်နယ်ရင်းတင်းရင်အေးချမ်းဖို့အတွက်ဆိုရင်တော့လက်နက်ကင်ပြိပခတွေမှာပါဝင်ပတ်သက်နေသူတွေကိုယ်တိုင်တိုက်ခိုက်မှုတွေရက်စက်ပြီးငြိမ်းချမ်းရေးအတွက်ပါဝင်လှုပ်ဆောင်မှသာပိုပြီးလက်တွေ့ကျလိမ့်မယ်လို့လေလာတုံးသက်လာသူကတော့နိုင်ငံရေးလေလာတုံးသက်သူတရင်းစာဆရာဦးစီသူအောင်မြင်ပါ
ဆိုဘာပဲပြောရခိုင်နေအများစုပါတဲ့အထောက်ကူပြုကော်မတီကိုဖွဲ့စည်းလိုက်တဲ့အခါကျတော့တကယ်သူတို့ပြန်ပြီးတော့မှအစီရင်ခံတယ်ပြန်တင်ပြတယ်ဆိုတဲ့အခါကျလို့ရှိရင်ကောင်းမွန်တဲ့ကြံ့ကြံ့တွေရလိမ့်မယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အဲ့ဒါကအထောက်ကူပြုအဖွဲ့ဆိုတဲ့အတိုင်းအထောက်ကူပဲဖြစ်လိမ့်မယ်တကယ်ကြတော့ကာယကံရှင်တွေတစ်ဖက်မှာတိုက်ပွဲဖြစ်နေတဲ့ဥစ္စာကရခိုင်အေးတပ်ဖွဲ့နဲ့အဲတပ်မတော်နဲ့ဖြစ်နေကြတာဖြစ်နေကြတဲ့အခါကျတော့အဲ့ဒါကပိုအရေးကြီးတယ်ပိုအရေးကြီးတဲ့အခါကျတော့ဟိုငင်းကြဲရေးဆိုတဲ့ဥစ္စာထိလဲထိလွယ်ရှာလွယ်တယ်ရှင်းလိုက်မှဆိုဘာဖြစ်ထားသလဲဆိုရင်ဥမာဦးဇော်ထေးကသတင်းစာရှင်းလင်းပွဲတွေပါဒီမှာရခိုင်တိုင်းသားတွေဘက်ကမျက်နှာမူပြီးတော့ဟိုပြောတဲ့ဥစ္စာတွေကတစ်ဖက်မှာမခံမရနိုင်လောက်အောင်ဖြစ်တဲ့စကလုံးတွေပါဒီကအဆပါတယ်ဒါတွေကအဆဟိုရှောင်ကျင်တဲ့လေအဲ့တော့ငင်းကြဲရေးကိုမူတည်မယ်ဆိုရင်ပြစ်ခတ်တက်ခတ်မှုဆိုတဲ့ဥစ္စာဘယ်နေရာရောက်နေပြီဖြစ်စီ तू ရရမှာပဲရက်လိုက်ပြီးတော့မှဆွနေဆွနေပြီးရင်တက်တယ်ဘလို့ထားမလဲပါညာဆိုတာဒါနောက်လို့အဲ့တော့ရက်ကိုရရမှာပဲမရက်ပဲနဲ့တော့ဒီငញ្ញញလုံးချင်တာလို့ဒီငင်အေးချမ်းမှုတွေကတော့ဘာမှလုံးလို့ရမှာမဟုတ်ဘူးအဲ့လိုပဲကျွန်တော်မြင်ပါတယ
်နိုင်ငံတော်သမရကဖွဲ့စည်းလိုက်တဲ့အခုကော်မတီအဖွဲ့ဝင်တွေထဲမှာတော့ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုတို့အပြင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးမောင်မောင်အောင်တို့အပါဝင်ရခိုင်တိုင်းရင်းသားလွှတ်တော်အမတ်အချို့ပါဝင်ထားပါတယ်ရှင်
။မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြမညီညာရေးဖော်ဆောင်နေမှုဆွေးနွေးနေကြတဲ့အလားအလာအခြေအနေသတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးရသေးတဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့ညီညာရေးလုပ်ငန်းစဉ်ဆွေးနွေးဖို့အမျိုးသားပြန်လည်တင်ပြရေးနဲ့ညီညာရေးဗဟိုဌာန NRPC ကဖိတ်ကြားလိုက်တဲ့အပေါ်မှာတော့အဖွဲ့အစည်းအများစုကတက်ရောက်နိုင်ပွဲရှိပါတယ် NRPC နဲ့ဆွေးနွေးပြီးနောက်တရက်မှာတော့တက်မတော်နဲ့အဖွဲ့တစ်ဖွဲ့ချင်းဆွေးနွေးပွဲကိုလည်းဖိတ်ကြားစာထဲမှာဖော်ပြထားပါတယ်သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ရခိုင်ရှမ်းကျင်းစတဲ့တိုင်းသားဒေသတချို့မှာဒီအပိုင်းအတွင်းလက်နက်ကင်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေချိန်မှာပဲ NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့၈ဖွဲ့နဲ့ငင်းချမ်းရေးဆွေးနွေးဖို့မျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဗဟိုဌာန NRPC ကအခုလိုဖိတ်ကြားလိုက်တာပါဒီလ22ရက်နေ့မှာတွစ်ဆုံမှုဖိတ်ကြားထားတာဖြစ်ပြီး22ရက်နေ့မှာတော့တက်မတော်ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့လက်နက်ကိုင်အဖွဲ့တပွဲချင်းစီနဲ့တွစ်ဆုံဖို့အဲ့လိုတွစ်ဆုံဖို့အတွက်တွစ်ဆုံလိုတဲ့အဖွဲ့အစည်းတွေအနေနဲ့ကြိုတင်အကြောင်းကြားဖို့ NRPC ဖိတ်ကြားစာမှာဖော်ပြထားပါတယ်ဖိတ်ကြားထားတဲ့အဖွဲ့တွေကတော့ဝါကြီးတွေးစည်းညီညွတ်ရေးပါတီ UWSP ကချင်လွတ်လပ်ရေးအဖွဲ့ KIO ရှမ်းပြည်အရှေ့ပိုင်းငင်းကြဲရေးနဲ့စီလုံးရေးကော်မတီ PSC ကော်မိုင်းလာအဖွဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP မြန်မာနိုင်ငံအမှန်တရားနဲ့တရားမျှတသောအမျိုးသားပါတီ MNDJP ကော်ကိုကန့်အဖွဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF အေးလို့လူတည်များတဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA နဲ့တီအန်ဒီမျိုးသားတိုးတက်ရေးပါတီ KNPP တို့ဖြစ်ပါတယ်။ပြီးခဲ့တဲ့လက NRPC တက်မတော်တို့နဲ့တွဲဆုံဆွေးနွေးခဲ့တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကငင်းချဲရေးဆွေးနွေးပွဲကိုတက်ရောက်ဖို့ရှိကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ်
။အော်တက်မှာပါဟုတ်ကဲ့ခင်ဗျ။အာလောလောဆယ်တော့ကျွန်တော်တို့မဆွေးနွေးရသေးဘူးဒီမှာကဒီကြီးကဒီရလူကြီးတွေရောက်နေတယ်အဲဒီနေ့ပဲကျွန်တော်တို့ဆွေးနွေးကုန်ရှိပါတယ်ခင
်ဗျာ။ဝါပြည်တွေးစီညညွေးပါတီ UWSP ကလည်းဒီဆွေးနွေးပွဲကိုတက်ရောက်ဖို့ရှိကြောင်းဝါတက်ဖွဲ့ရဲ့လာရှုဆက်ဆံရေးယုံတာဝန်ခံက Facebook Messenger ကနေပြန်ကြားခဲ့ပါတယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုဆက်သွယ်မေးမြန်းရာမှာအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်က
ကျွန်တော်တို့တောင်းပြရတဲ့ကျွန်တော်ထဲကနေတက်မိကြည့်ရမယ်။
KNN မြူတာတိုးတက်ရေးပါတီ KNPP ကတော့ဒီလ18ရက်နေ့မှာ NRPC 19ရက်နေ့မှာတက်မတော်နဲ့တွဲဆုံဖို့စီစဉ်ထားတာကြောင့်21ရက်နေ့အစည်းအဝေးမှာလဲပါဝင်တယောက်ဖွဲ့ရှိကြောင်းကို KNPP ရဲ့အထွေထွေတွင်ရင်မှုဥရွှေမျိုးတန်းကအခုလိုပြောပါတယ
်တဖြည်းဖြည်းမှာလဲဟိုဆက်ဦးရပြည်လေသူဒီနေ့တောင်းပြန်တယ်သူကတော့လမ်းပေါ်မှာဖြစ်တယ်သူကားနဲ့ပြန်လာတယ်ချက်မှန်နေတ
ယ်ကျန်တဲ့အဖွဲ့အစည်းတွေကိုဆက်သွယ်ရမှာတော့အများစုကဖုန်းလက်ခံဖြေဆိုတာမရှိသလိုတချို့အဖွဲ့တွေကတော့ဖုန်းပိတ်ထားကြပါတယ်ဒီအဖွဲ့တွေနဲ့နှိဆက်သူတွေကတော့တက်ရောက်ဖို့ရှိကြောင်းပြောဆိုတာရှိပါတယ်နိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်ဆိုးကတော့တက်မတော်ကတပွဲချင်းနဲ့ဆွေးနွေးမယ်ဆိုတဲ့အပေါ်မှာအခြေတင်ဆွေးနွေးရပွဲရှိကြောင်းတုံးသက်ပြောဆိုပါတယ
်ဒီနောက်ပိုင်းသုံးဘွဲပေါ်မှာမိသုံးဘွဲပေါ်အေးပြန်လေကိုကန့်ရတပွဲချင်းတွေ့မှလားသုံးဘွဲတွေ့မှလားဆိုတဲ့စကားတော့
ချေတင်တဲ့သုံးပြချွန်းနေနေပြောဆိုရလိမ့်မယ်လို့ထင်ပါတယ်။တမ်ရော်နဲ့အဓိကဆွေးနွေးနိုင်ဖို့ရှိတဲ့အလားအလာကိုလည်းအခုလိုဆက်ပြောပါတယ်။အဓိကကတော့တပတ်ကတော့ NGO
ဆိုတော့တိုင်ဝဲရှော့ချတယ်ဆိုတာတပိုင်းရှိရပါဘူးတကယ်တမ်းကျတော့ခင်ဗျင်းနေမှာတော့တိုင်ဝဲမရှိတော့ဘူးဗျ။ချမ်းမြောက်မှာလည်းပဲလွှဲချော်မှုပြီးအဆက်အသွယ်တွေတပွဲတစုံတရာဖြစ်ခဲ့ပြီးပြန်ရှော့ချနိုင်တယ်။နောက်အဓိကဖြစ်နေတာရခိုင်စစ်မျက်နှာပဲဖြစ်နေတာ။ရခိုင်စစ်မျက်နှာမှာတိုင်ဝဲရှော့ချဖို့ကတော့တော်တော်လေးကြီးနေဆိုးနေရအောင်ပဲထင်ပါတယ်လွယ်လွယ်ကူကူတော့မဖြစ်နိ
ဒီနေ့ကျွန်တော်တို့မဆွေးနွေးရသေးဘူးဒီဒီမှာပါတဲ့ပိုပြီးတိတိယောက်ယောက်ဆောင်ရွက်နိုင်မယ်လို့မြင်ကြောင်းလည်းပြောပါတယ်။ 27日嘛，金巴麦水利部的边疆马罗，相比周德一把的SSBP，相比边来土壤与江西RCSS内占罗都对送水利部来去内巴的。第一班队队嘛，年前一年三年水利部的金巴内达系列的前天马呗，这看今年马罗代表队边产地的路，相比年苗白马嘞，比个嘞热队个占罗内代表队批驳个叫PIA内DNL都个直接突变他巴的。
ဒါပေမဲ့တမ်ရော့ဘက်ကတော့ဒဇုံတရားထုတ်ပြန်တာမရှိပါဘူး။ကိုမိုးစောတရင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြပြခြင်းမှာပဲVOA မြန်မာပိုင်းရဲ့TV အစီအစဉ်ကိုညခွန်နာရီကနေခွန်နာရီခွဲအထိအေရှာ
77ဂျိုလူကနေတိုက်ရိုက်ထုတ်လွှင့်ပေးပါမှာစောင့်မျှော်ရှုစားနိုင်ကြသလိုဒီမိုကရက်တစ်မြမအတန်ဒီဗီဘီမှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်။
နယူးဇီလန်နိုင်ငံကမွတ်စလင်ပြည်နှစ်ခုမှလူပေါင်း69ယောက်တိစုံခဲ့ရတဲ့ချင်းဖက်ဝါရီရဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတနင်္လာရှိသူကိုလူသတ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။တရားစွဲခံရသူကိုစနေနေ့မှရုံးထုတ်မယ်လို့လည်းရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးမိုက်ပေါ်ရှာပြောပါတယ်။ရဲတပ်ဖွဲ့ကတရားစွဲခံရသူအမည်ကိုထုတ်မပြောရင်မလဲနယူးဇီလန်ရုံးမြင့်တဲ့ညဌာန TVNC ကတော့တနတ်သမဟာအော်စတြေးလျနိုင်ငံနယူးဆော့သွေးပြည်နယ်ကဂရက်တန်မျိုးကအသက်27နှစ်အရွယ် Brenton Torrance ဆိုသူဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာတိုင်းကမဲ့အတုံးကြီးရာကိုတမနာကရေးပေါ်ချင်းနေချင်းညာထားတာကိုပယ်ချရတဲ့ဥပဒေတရားကိုတက်လွတ်တော်မှာမနေ့ကတည်ပြလိုက်ပါတယ်။တမနာတော်နဲ့ထရန့်ကတော့မနေ့ကပဲလွတ်တော်မှာတည်ပြလိုက်တဲ့ဥပဒေကိုဗီတိုအာနာသုံးပယ်ချမယ်အကြောင်းတုံ့ပြန်ထားပါတယ်။အမေရိကန်နဲ့တာလီဘန်တပုန်နဲ့ချညီငယ်ဆွေးနွေးမှုတွေကိုစိုင်းငံ့ထားဖို့မြောက်ကိုရီးယားကစ
ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ဗိုက်ဒက်ဇွန်ရက်ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီဒီညနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်နေ့နိုင်ကြညာ9နိုင်ကနေ10နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းတိုမီတာ19နဲ့ဆက်ငါ32နဲ့လိုင်းလက်မီတာ190လို့ကနေဖက်ယူနာဆင်နိုင်ပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington.